အမေရိကန်ရဲ့41ယောက်မြောက်သမားဖြစ်တဲ့သမားဟောင်း George H.W. Bush ပြီးခဲ့တဲ့တောက်ချာနေ့ကကွယ်လွန်သွားပြီးခဲ့တဲ့နောက်မှာအမေရိကန်သမား Donald Trump ကနာမည်ပေါ်ထူးနေကိုတနိုင်ငံလုံးကြည်ကွဲဝမ်းနည်းပွင့်နေအဖြစ်နဲ့သတ်မှတ်ကြေညာလိုက်ပါတယ်။သမား George Bush ဟာ1989ကနေ90နှစ်အထိသမားအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့ပြီးသက်တမ်းတစ်ကြိမ်သာတာဝန်ထမ်းဆောင်ခဲ့တဲ့သမားတွေထဲမှာတော့အကောင်းဆုံးတွေထဲကတစ်ယောက်ဖြစ်တယ်လို့သူလက်ထက်ကနိုင်ငံရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ James Baker ကပြောပါတယ်1992ခုနှစ်ကအီရတ်နိုင်ငံကကူဝိတ်ကိုကျူးကျော်တိုက်ခိုက်ခဲ့ချိန်ကသမ္မတ Bush ကအမေရိကန်တပ်တွေကိုပင်လယ်ကွေ့ဒေသကိုဆင်းလွတ်ပြီးတော့ဆဒမ်ဟူဆိန်ရဲ့အီရတ်တပ်တွေကိုတိုက်ပြီးတော့ပင်လယ်ကွေ့စစ်ပွဲကိုဆင်နွှဲခဲ့တာဖြစ်ပါတယ်သမ္မတဟောင်း George Bush ဟာဒုတိယကမ္ဘာစစ်အတွင်းမှာအမေရိကန်ရေတပ်ရဲ့လေယာဉ်မှူးဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်အဲ့နောက်တော့သူဟာအမေရိကန်လွှတ်တော်အမတ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်အမေရိကန်ဘုတ်ထောက်လိုက်အဖွဲ့ CIA ရဲ့ညွန်ကြားရေးမှူးဆရာတွေဖြစ်တာဝန်ထမ်းဆောင်ခဲ့သလိုသမ္မတရော်နယ်ဒ်ရီဂန်လက်ထက်မှာတော့ဒုသမ္မတအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်သမ္မတ George Bush ရဲ့ရုပ်အလောင်းကိုတော့အများပြည်သူတွေနောက်ဆုံးအနေနဲ့လာရောက်နှုတ်ဆက်ကာရပြုနိုင်အောင်ဒီကနေ့တနင်္လာနေ့ညနေပိုင်းကစပြီးတော့အမေရိကန်လွှတ်တော်ပင်မအဆောက်အုံမှာဗိုလ်ဒူးနေအထီထားရှိသွားမှာဖြစ်ပြီးအဲ့နောက်ဗိုလ်ဒူးနေကြရင်တော့ဝါရှင်တန်ကနိုင်ငံတော်ဘုရားကျောင်းမှာနိုင်ငံတော်ဇာပနာအခမ်းအနားကိုကျင်းပသွားမှာဖြစ်ပါတယ်။အဲ့နောက်တော့သူ့ရဲ့ရုပ်အလောင်းကိုသူ့ရဲ့ Texas ပြည်နယ်ကိုပြန်တည်ဆောင်ပြီးတော့သူ့ရဲ့သမ္မတစာကြီးထဲရှိရာနေရာမှာမြေမြုပ်တင်ကျုပ်သွားမှာဖြစ်ပါတယ်ခင်ဗျာ။